စစ်တပ်ကအာဏာသိမ်းယူခဲ့တာရက်တရာပြည်လာချိန်မှာတော့ရန်ကုန်မြို့က ADM ငွေထုတ်ဆက်တွေရှိမှငွေထုတ်ယူဖို့တန်းစီစောင့်နေကြတဲ့လူတန်းရှိကြီးတွေဟာနေစဉ်မြင်တွေ့နေကြအမြင်ငွေတစ်ခုဖြစ်လာနေပါတယ်။ရန်ကုန်ကဘန်တစ်ခုရှိမှစောင့်နေကြသူတချို့ကရှေ့ဆုံးမှနေရာရဖို့အတွက်ညမထွေရအမိန်ကိုတော့မကြောက်နိုင်ပဲမနဲ့အစောကြီးကလေးကလာတန်းစီနေတဲ့အကြောင်း AP သတင်းဌာနကပြောပါတယ်။အချင်းအကြာကြီးစောင့်ရဖို့တွေ့ထားကြတာကြောင့်အများစုကစားတော့ဆရာတွေကိုဖာသာယူလာကြပါတယ်။ဒါပေမဲ့လည်းလူများလွန်းတာကြောင့်ကိုယ်လည်းရောက်တဲ့အခါထုတ်စရာငွေမရှိတော့ဘဲလှည့်ပြန်သွားကြရသူကလည်းအများကြီးပါထုတ်ခွင့်ရသူတွေအနေနဲ့လည်းကိုလိုချင်တဲ့လောက်ငွေကိုထုတ်လို့ရတာမဟုတ်ပဲဘဏ်အများစုကတရက်ကိုကြံ့ငွေ2သိန်းပဲထုတ်ခွင့်ပေးထားတာပါဘဏ်တွေကတိုကင်နံပါတ်နဲ့အလှည့်ကျတန်းစီထုတ်ယူဖို့စီစဉ်ပေမဲ့လည်းတိုကင်နံပါတ်ယူဖို့ဖုန်းခေါ်တဲ့အခါဖုန်းပြမဲ့သူမရှိတာအွန်လိုင်းကနေတိုကင်နံပါတ်ယူတော့လည်းသုံးတဲ့လူများလွန်းတာကြောင့်အလုံးမဖြစ်တာတွေနဲ့ကြုံရတယ်လို့ပြောကြပါတယ်ဒီတော့တည်းမှာပဲရွှေစည်းလဲတက်လာနေပြီးဒီကနေ့ရန်ကုန်မှာ16ဘဲကြီးအခောက်ရွှေတစ်ချက်သားကိုကျန်းငွေ16သိန်းကျော်အထိဈေးပေါက်တယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။အမေရိကန်ဒေါ်လာနဲ့ကျန်းငွေလဲတို့မှာလည်းကျန်းငွေတန်ဖိုးစတိုက်ကျလာနေပြီးဒီကနေ့မှာဒေါ်လာဝယ်ဈေး 1,900 ကျပ်အထိရှိလာပါတယ်။လောင်စာဆီဈေးနဲ့အခြေခံစားကုန်ဈေးနှုန်းတွေလည်းတဖြည်းဖြည်းပိုတက်လာနေပါတယ်။မြန်မာစီးပွားရေးဟာကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အထိနာပြီးသားဖြစ်နေရတာကနေစစ်တပ်ကအာဏာသိမ်းယူလိုက်တာကြောင့်ပိုဆိုးလာပြီးပျော်လဲကြမဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့မကြာသေးခင်ကအစီအစဉ်ကစားတစ်ခုမှာသတိပေးထားပါတယ်ခင်ဗျာ